ကမ္ဘောဒီးယားနိုင်ငံကို၅နှစ်အတွင်းအမေရိကန်ဒေါ်လာ15ဘီလီယံတန်ဖိုးရှိတဲ့ရွှေတွေစင်ကာပူနိုင်ငံကနေတင်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားမဝင်တင်သွင်းခဲ့တာလားအာဏာပိုင်တွေရဲ့အကျင့်ပြစ်ခြားစားမှုလားဆိုပြီးတော့မေးခွန်းထုတ်စရာတွေဖြစ်နေတယ်လို့ကမ္ဘောဒီးယားအခြေစိုက် NGO အဖွဲ့တစ်ခုကထောက်ပြလိုက်ပါတယ်ဒီအကြောင်းဒေးဗစ်ဘွာလီနဲ့တွန်မိုင်းလစ်တို့သတင်းပေးပို့ထားတဲ့သတင်းကိုကိုကျော်အောင်လည်းဆက်ပြောပြပါလိမ့်မယ်ခင်ဗျာ
အခုလိုငွေကြေးတန်ဖိုးပမာဏများပြားတဲ့ရွှေတင်သွင်းမှုတွေရှိခဲ့တာကိုဖော်ထုတ်ခဲ့တာကအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Mother Nature Cambodia ဆိုတဲ့အဖွဲ့ကဖြစ်ပြီးအစိုးရရဲ့စီးရင်အချက်လက်တွေကနေတဆင့်သိရတာလို့ဆိုပါတယ်တန်ဖိုးများလာတဲ့ရွှေတွေစီးရင်မရှိဘဲစင်ကာပူကနေဝင်လာတဲ့ကိစ္စဟာဘဏ္ဍာရေးဆိုင်ရာပြစ်မှုကျူးလွန်မှုလားမှောင်ခိုတင်သွင်းခဲ့တာလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ Mother Nature Cambodia အဖွဲ့ကိုပူရဲထူထောင်သူAlejandro Gonzalez de Vicenga ပေါ်တဘူးနေတုန်းကပြောပါလေ
မေဆော့370တောင်းစမားနှင်းတက်ပြတ
်တန်ကြီး380ရဲ့ရွှေကြောင်းတွေရဲ့တန်ဖိုးကဒေါ်လာ15ဘီလီယံကျော်ပါ2012ခုကနေ2018ခုနှစ်အတွင်းစင်ကာပူနိုင်ငံကတင်သွင်းခဲ့တာပါအစိုးရရဲ့စီးရင်တွေမှာဒီရွှေဝင်လာတာနဲ့ပတ်သက်ပြီးမှတ်တမ်းမရှိပါဘူးတရားမဝင်တဲ့နီနံရောက်လာတာမဟုတ်ဘူးဆိုရင်စီးရင်အင်းတွေမှားယွင်းပြီးလုံမိတာလားဆိုတာမေးစရာရှိပါတယ်
အခုလိုဆွဆွဲချက်ရှိလာတာကိုကမ္ဘောဒီးယားအရာရှိတွေကတော့မဟုတ်ဘူးလို့ညင်းပါတယ်။နိုင်ငံတည်းကိုရွှေတွေပုံမှန်တိုင်းဝင်နေတာပါပဲလို့ဆိုပါတယ်။စင်ကာပူကနေပြီးတော့ကမ္ဘောဒီးယားကို၅နှစ်အတွင်းတင်သွင်းခဲ့တဲ့တခြားကုန်ပစ္စည်းတွေအလုံးရဲ့တန်ဖိုးထက်အခုရွှေတွေဝင်လာတဲ့တန်ဖိုးကဒေါ်လာ12ဘီလီယံပိုပြီးတော့များနေတာပါ။ Mother Nature အဖွဲ့ကကမ္ဘောဒီးယားဘဏ္ဍာရေးဝန်ကြီးဌာနရဲ့စင်းစရားတွေကိုလေ့လာပြီးတော့ပြောတာဖြစ်ပါတယ်။အရင်တုန်းကတော့တရားမဝင်တစ်လုပ်ငန်းတွေနဲ့တရားမဝင်သဲတူးဖော်ရောင်းချမှုတွေနဲ့ပတ်သက်ပြီးစည်ရင်အင်မှားယွင်းတွက်ချက်မှုတွေရှိခဲ့ရဆိုပြီးအစိုးရကလက်ညှိုးထိုးခဲ့ပါတယ်စည်ရင်အင်မှားယွင်းမှုဆိုတာဖြစ်တဲ့ကိစ္စဆိုပေမဲ့နိုင်ငံတော်အသုံးစရိတ်ထက်တောင်ပိုများနေတဲ့စည်ရင်ကွာဟမှုကိုဘယ်လိုဖြေရှင်းမလဲလို့လဲ Alejandro Gonzalez ကမေးခွန်းထုတ်ပါတယ်2018ခုနှစ်အတွက်ကမ္ဘောဒီးယားရဲ့ဘဏ္ဍာရေးအသုံးစရိတ်ကဒေါ်လာ6ဘီလီယံချထားတာပါ
ဟဲ့ဒီချင်းယင်းတောင်အခနေဒမ်ရောအမီန်ကာဘောအစရာ
တွင်ပညာရှိကိစ္စနဲ့ပတ်သက်ပြီးသက်ဆိုင်ရာအစိုးရဌာနတွေကဖြေရှင်းပေးဖို့လိုပါတယ်အထူးသဖြင့်အတောက်ခွန်ဌာနနဲ့ကမ်ဘောဒီးယားအမျိုးသားဘဏ်တို့ကဖြေရှင်းပေးဖို့လိုပါတယ
်အခုကိစ္စကိုသိနိုင်အောင် VOA ကကမ်ဘောဒီးယားအောက်ခွန်နဲ့အမျိုးသားဘဏ်တွေကိုဆက်သွယ်ခဲ့ပြီမယ်လေဘာအဖြေမှမရခဲ့ပါဘူးကမ်ဘောဒီးယားအစိုးရရဲ့ပြောရေးဆိုခွင့်ရှိသူဖေစီဖန်ကလည်းဒီရွှေကိစ္စနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုရှိတယ်ဆိုတာသူမကြားမိဘူးအခုလိုဆွဆွဲချက်ကလည်းအခြေအမြစ်မရှိတဲ့ဆွဆွဲချက်တသက်ပါလို့ဆိုပါတယ်ထိုင်းအခြေစိုက်နိုင်ငံရေးလှလာတုံးသက်သူ George McLaughlin ဟာကမ္ဘောဒီးယားနဲ့ဆိုင်တဲ့ရွှေကုန်ကူးမှုကိုစုံစမ်းစစ်ဆေးခဲ့သူဖြစ်ပါတယ်သူကလည်း Mother Nature အဖွဲ့ရဲ့တင်ပြချက်ကိုကြည်ပြီးကြီးမားတဲ့ရွှေမောင်ခိုလုပ်ငန်းဖြစ်နေတဲ့သဘောပဲလို့ခန့်မှန်းပါတယ်စင်ကာပူနိုင်ငံဟာရွှေနဲ့ပတ်သက်ရင်ဈေးကွက်လွတ်လပ်ခွင့်လုံးဝရှိတဲ့နိုင်ငံဖြစ်ပြီးကျိတ်တလောက်ပမာဏအရောင်းဝယ်လုလို့ရပါတယ်ဘီလီယံဒေါ်လာနဲ့ချီပြီးတော့ရွှေရောင်းဝယ်လုပ်ရင်လဲစင်ကာပူမှာဘာမဲခွန်းမှထုတ်မှာမဟုတ်ဘူးလို့ George McLaughlin ကဆိုပါတယ်ကမ္ဘောဒီးယားကိုရွှေတင်သွင်းမယ်ဆိုရင်အစိုးရဘဏ်ကိုငွေလွှဲကပေးရတာကလွဲပြီးအခွန်မဆောင်ရပါဘူးဒါပေမဲ့ကမ္ဘောဒီးယားနဲ့ကပ်ရက်ရှိတဲ့ဗီယက်နမ်နိုင်ငံကတော့ရွှေတင်သွင်းမှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါတစ်ဖက်မှာဗီယက်နမ်ရဲ့စီးပွားရေးကလည်းတော်တော်ကောင်းနေတာကြောင့်ဗီယက်နမ်စီးပွားရေးသမားတွေတော်တော်များများကဗီယက်နမ်ငွေအစားရွှေကိုဝယ်စုထားကြင်ကြတာပါအဲ့ဒါကြောင့်လဲဗီယက်နမ်နိုင်ငံမှာရွှေမောင်ခိုလုပ်မှုတွေမကြာခဏတွေ့ရတတ်တယ်လို့ရွှေကုန်ကူးမှုကိုလေ့လာသူ George McLaughlin ကဆိုပါတယ် Transparency International လို့ခေါ်တဲ့နိုင်ငံတကာအဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ရဲ့အဆိုအရကမ္ဘောဒီးယားဟာအရှိတောင်အာရှမှာအကျင့်ပြစ်ချစားမှုအများဆုံးနိုင်ငံဖြစ်ပါတယ် Mother Nature Cambodia အဖွဲ့ကနေပြီးတော့ကမ္ဘောဒီးယားအစိုးရရဲ့ဘဏ္ဍာရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးထောက်ပြဝေဖန်တာဒါပထမဆုံးအကြိမ်မဟုတ်ပါဘူး2009နဲ့2015ခုနှစ်တွေအကြားကမ္ဘောဒီးယားကတဲတွေဒေါ်လာတန်း900ဘိုးစင်ကာပူနိုင်ငံကဝယ်ယူခဲ့တယ်ဆိုတဲ့စီးရင်ကိုထောက်ပြပြီးကမ္ဘောဒီးယားဆိုအကို2016ခုနှစ်တုန်းကမေကွန်ထုတ်ခဲ့ပါသေးတယ်။အဲ့ဒီတုန်းကလည်းကမ္ဘောဒီးယားအခောက်ခွန်ဌာနမှာစင်ကာပူကိုတဲတင်သွင်းခဲ့တဲ့စီးရင်လုံးဝမရှိခဲ့ပါဘူး။